စစ်ကောင်စီတပ်တွေတက်ဆွဲထားတဲ့သခိုင်းတိုင်းဒဇယ်မျိုးရဲ့အနောက်ဘက်ကနေရာ၄နေရာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမနေ့ညတုန်းကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။နှစ်ဖက်တပ်တွေကြားမှာညာလုံးပေါက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီကနေ့တောက်ကြနေနေ့လယ်ပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်နေပေမဲ့မြို့ကန်ပြည်သူတွေဟာအိမ်ပြင်ကိုမထွက်ရဲကြဘဲနဲ့တမျိုးလုံး၆ကန့်နေပါတယ်။ဒဇယ်မျိုးကနောက်ဆုံးအခြေအနေကိုကိုရဲနိုင်ကပြောပြပေးပါမယ်ရှင်။
ဒဇယ်မျိုးနောက်ဖက်စစ်တပ်တပ်ဆွဲထားတဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးယုံပညာရေးမှုယုံတရားယုံနဲ့ရွှေတောင်းမဲ73စီဆိုင်နေရာ၄နေရာကိုစက်တဘာ22ရက်ညတကောင်7နာရီကျော်အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲကြာချိန်3နာရီနီးပါးကြာမြင့်ခဲ့ပြီးတော့လာဝကယုံပညာရေးမှုယုံနဲ့တရားယုံတို့ကိုမိရှုဖျက်ဆီးခဲ့သလိုစစ်တပ်ဘက်ကတေဆုံးသူတွေလည်းရှိပြီးလက်နက်တချို့လည်းသိမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒဇယ်ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOE ကိုအခုလိုပြောပါတယ
်။နမနာပနော7နာရီ33ကနေကျန3နာရီခွဲလောက်ထိ3နာရီလောက်ဖြစ်တယ်။ကာဝကပြုံးရယ်နောက်ပြီးအနာမြို့နယ်တရားရုံးရယ်မြို့နယ်ပညာရေးရုံးရယ်အနာမှာဖြစ်တာပေါ့နော်။ဟိုဝင်တိုက်တာမှာတိုက်တော့ကျွန်တော်တုံးစကန်းနေအကုန်လုံးပြန်သွင်းခုရယ်နောက်ပြီးဒီစီတောင်းမင်းစီတိုင်းဆိုရှိတွင်သူတို့တက်ဆွဲနေရ။အဲ့မှာလည်းအဲ့လိုမျိုးဟိုပြင်မှတ်ထားပြီးရောလို့လောက်တာလောက်တော့အကုန်သိမ်းရောတော့မရှုထားဘူးပြောရယ
်။မြို့နယ်ရုံးနေတဲ့ရွှေတောင်းမင်း73စီဆိုင်ဟာမြန်နချင်းဆိုင်အနီးထားရှိပြီးတော့၄နေရာလုံးကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောတဲ့စစ်တပ်ဘက်ကတေဆုံးတဲ့အယူအဆနဲ့ပတ်သက်လို့ VOE ကသိကြားအတိမပြုနိုင်သလိုဒဇယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပြီးနေ့လယ်တနာရီမှာဒဇယ်မြို့နယ်6မိုင်ကွာဝေးတဲ့အတောကြီးရွာကိုစစ်တပ်ဘက်ကလေယာဉ်တွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။လေယာဉ်နဲ့ပစ်ခတ်တာတွေကိုမြို့ပေါ်ကနေပါကြားရတဲ့အကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးမနက်ပိုင်းမှာဒဇယ်မြို့ပေါ်မှာအသွားအလာ6ကန့်နေပြီးဈေးဆိုင်တွေလည်းပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်။ဒဇယ်မြို့ပေါ်ကဒီကနေ့အခြေအနေကိုဒေသခံတအူးကတော့အခုလိုဆိုပါတယ်
။မြို့ပေါ်ကတော့လက်ရှိအခြေအနေကတော့ဘယ်သူမှကိုမရှိဘူး။ဘယ်မှမခတ်ကြဘူး။ကွာလာမရလာမတူကြောက်နေရတာလေ။ဟောထွက်လိုက်ရင်ချင်းလည်းပြစ်မှပြတော့ကြလေ။အင်းနေရသဘောမျိုးကုတ်အင်းနေရင်ကုတ်ကြတာပါ။ဒီရလာမခွင့်မှုကလေးတွေမခွင့်တော့ခွင့်တယ်လို့လည်းပြန်ပြေးကုန်ကြတော့။ညာတော့တော်တော်ပြင်းထန်တယ်။အော်ရမ်းနေဒီအော်ရမ်းနေရောကြရတယ်။ဒီလူရောက်ပြီးနေရတယ်။အဲ့ဒီအတောင်နေရတဲ့ဒီပြစ်တဲ့ခတ်တာတွေကလည်းအာတော်တော်ပြစ်ကြတယ်။ဟာဆယ်နှစ်ကျော်ဖြစ်နေတာကိုဒီနိုင်ထုတ်ပြီးမှအေးဆေးဖြစ်သွားတာ။
လက်ရှိချိန်မှာတော့စစ်တပ်ဟာမြို့အနောက်ဘက်အဝင်ထွက်တွေကိုပိတ်ထားပြီးတော့စစ်ကား3စီးနဲ့အင်အားဖြည့်တင်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကလည်းစစ်တပ်တပ်ဆွဲထားတဲ့ရွှေတောင်းမင်း73စီဆိုင်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်ထပ်မင်းဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပူပါတယ်ခင်ဗျာ။